မြန်မာနိုင်ငံနယ်စပ်မှာအခြေဆိုင်လှုပ်ရှားနေတဲ့အွန်လိုင်းငွေလိမ်လုပ်ငန်းတွေနဲ့လူကုန်ကူးမှုတွေကိုတိုက်ဖျက်ရေးထိုင်းနဲ့မြန်မာတာဝန်ရှိသူတွေဒီရက်ပိုင်းမှာခက်ဆိတ်ဆိတ်တွေ့ဆုံဆွေးနွေးနေပါတယ်။တရုတ်နိုင်ငံသားအများစုအပါအဝင်လူကုန်ကူးခံရမှုတွေအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေမှာအာဓမ္မခိုင်းခံနေရတဲ့ကိစ္စတွေကိုဖြေရှင်းဖို့တရုတ်နိုင်ငံဖိအားပေးလာချိန်မှာထိုင်းနိုင်ငံကနယ်စပ်ဒေသလုံခြုံရေးကိုတွန်းမြစ်စစ်ဆေးနေပါတယ်။နယ်စပ်လုံခြုံရေးတွန်းမြစ်မှုကြောင့်မြန်မာနိုင်ငံသားတွေအသွားအလာသတိထားဖို့တိုက်တွန်းတာတွေလည်းရှိနေတဲ့အကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုငင်းရန်ကပြောပြပေးပါရှင်။
ကရင်ပြည်နယ်မြောက်ဥရီမြို့ကကြားဖြန်လို့ခေါ်တဲ့ငွေလိမ်ဂိုင်းတွေကိုပပြအောင်ပူးပေါင်းဆောင်ရွက်ဖို့ထိုင်းနဲ့မြန်မာနှစ်နိုင်ငံအရာရှိတွေဒီရက်ပိုင်းမှာဇက်တိုက်တွေ့ဆုံဆွေးနွေးနေကြပါတယ်။ထိုင်းဘရင်ကြီးတက်ဦးစည်းချုပ်ယုံဗိုလ်ချုပ်ကြီးဒီရစ်ဘွန်ကန်နဲ့စစ်ကောင်စီဒုတိယတပ်မတော်ကာကွယ်ဦးစည်းချုပ်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းတို့ဟာနေပြည်တော်မှာဇန်နဝါရီလ22ရက်နေ့ကတွေ့ဆုံဆွေးနွေးတဲ့အချိန်မှာလဲဒီကိစ္စကိုအဓိကအကြောင်းအရာတစ်ခုအဖြစ်ထည့်သွင်းဆွေးနွေးကြပါတယ်။အွန်လိုင်းငွေကြေးလိမ်လည်မှုတိုက်ဖျက်ရေးကိစ္စကိုပဲထိုင်းနိုင်ငံဘန်ကောက်မြို့မှာပြီးခဲ့တဲ့တောက်ကြနေ့ကလှုပ်တဲ့အာဆီယံဒီဂျစ်တယ်ဝန်ကြီးများအစည်းအဝေးမှာလည်းနှစ်ဖက်ဆွေးနွေးခဲ့ကြပြီးစစ်ကောင်စီပို့ဆောင်ဆက်သွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးများထွန်းဦးတက်ရောက်ပါတယ်။တရုတ်နိုင်ငံကူမင်းမြို့မှာမနေ့ကထိုင်းမြန်မာတရုတ်လာအိုကမ်ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကအရာရှိတွေတွေ့ဆုံတဲ့အချိန်မှာလည်းအွန်လိုင်းငွေကြေးလိမ်လည်တဲ့ရာဇဝတ်ဂိုင်းတွေကိုနှိမ်နှင်းရေးဆွေးနွေးကြပါတယ်။တရုတ်နိုင်ငံဘက်ကဖိအားပေးနေတဲ့ဒီကိစ္စကိုအလေးနက်ထားရမယ်ဆိုတာထိုင်းရောမြန်မာနှစ်နိုင်ငံလုံးကအရာရှိတွေနားလည်ထားတယ်လို့လေးလာသုံးသက်သူတွေကရှုမြင်ပါတယ်။မြန်မာစစ်ကောင်စီကတော့အွန်လိုင်းရာဇဝတ်မှုနဲ့လူ 9,000 ကျော်ကိုတရုတ်ပြည်ဘက်ပြန်ပို့ပေးခဲ့တယ်လို့မနေ့ကချက်ချင်းသတင်းထုတ်ပြန်ခဲ့တာပါ။ထိုင်းအာဏာပိုင်တွေနဲ့လူကုန်ကူးမှုတားဆီးရေးကိုပူးပေါင်းဆောင်ရွက်နေသူတဦးကတော့ထိုင်းနိုင်ငံအနေနဲ့ထိထိရောက်ရောက်လုပ်မယ်ဆိုရင်မြန်မာနယ်စပ်ကအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကိုထိန်းချုပ်နိုင်မယ်လို့မြင်တဲ့အကြောင်း VOA ကိုအခုလိုပြောပါတယ်။
ဒီလိုလူကုန်မှုတွေကဒီမှာပြည်ကြီးတော့ဟာကိုအမဒီရဒီမင်းလို့ရေလို့ဆေးလို့စားစေးစားစေးအကုန်လုံးလူတွေကသာဆိုင်ကတော့လက်ခဏကဘူးအစိုးရကပြောတာဆိုင်ကလက်ခဏလဲကကြာလို့ဘူးပေါ်နေတာကိုလုံးလုံးရတဲ့ဟာပဲလေကျွန်တော်ကအစိုးရနဲ့ပြောလို့တဲ့ခါကြာလို့အစိုးရလည်းပြောလို့ဆိုမှလည်းပြောရပါပဲရှိတာအမပြည့်ရလေအဲဘူကတော့ခံပြောင်းမှမလုပ်တဲ့ပုံမျိုးတော့တဲ့ဆောင်ပြူးနေတော့ခံပြောင်းဆိုတာဘူကတော့စိတ်တွေကတော့ကံလို့ပြောရပါပဲ
ထိုင်းဝန်ကြီးချုပ်ပေထုံတန်ရှီနာဝတ်ကတော့ထိုင်းနိုင်ငံကိုလာရောက်တဲ့တရုတ်နိုင်ငံသားတွေရဲ့လုံခြုံရေးကိုအာမခံတဲ့အကြောင်း AI အကူအညီနဲ့တရုတ်ဘာသာနဲ့ပြောဆိုထားတဲ့ဗီဒီယိုတစ်ခုဒီကနေ့ဖြန့်ဝေပါတယ်။ရာဇဝတ်ဂိုင်းနေရဲ့ရန်ကိုစိုးရိမ်ပြီးတရုတ်နိုင်ငံသားခီးသည်တွေအလာနှဲသွားတာမျိုးမဖြစ်အောင်အာမခံနေတာပါ။တစ်ချိန်တည်းမှာပဲမြန်မာနယ်စပ်ကနိုင်ငံသားတွေနေထိုင်တဲ့နေရာတချို့ကိုထိုင်းရဲ့တပ်ဖွဲ့တွေရုတ်တရက်ဝင်ရောက်စစ်ဆေးတာတွေလုပ်နေပါတယ်။ဒါဟာထိုင်းဘက်ကလုံးလေးရှိတဲ့ပုံစံဖြစ်လို့မြန်မာတွေရဲ့လုံခြုံရေးကိုစိုးရိမ်ရကြောင်းထိုင်းနိုင်ငံမဲဆောက်မြို့မှာနေထိုင်သူတဦးက VOA ကိုအခုလိုပြောပါတယ
်။ဒုက္ခကူးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မြန်မာနေထိုင်သူရကြတော့ဒီလိုပဲနည်းနည်းအခက်အခဲဖြစ်လာရင်တာဒီပြညာချက်ထုတ်ပြီးတော့အပိုင်းချက်တွေရှားမယ်ကျန်တာဒါနဲ့ပုံမှန်လုပ်ကြတဲ့အတိုင်းပါပဲ။ဘာလို့လဲဆိုတော့နိုင်ငံပြည်ကိုလာနေတဲ့အလုပ်သမားတွေကလည်းသူတို့နိုင်ငံကခွင့်ပြုထားတဲ့လူရှိဒီဘက်ကိုနိုင်ငံအောင်လာလို့မရဘူး
။ထိုင်းနယ်စပ်မြို့တွေမှာအခုလိုလူကုန်ကူးသူတွေကြားဖြတ်ငွေလေလုပ်ငန်းတွေနဲ့ပတ်သက်သူတွေကိုအရေးယူမယ်ဆိုတဲ့သတင်းနဲ့လုံခြုံရေးတင်းကျပ်ပြီးစစ်ဆေးနေတဲ့သတင်းတွေကြောင့်မဲဆောက်မှာနေထိုင်ကြတဲ့မြန်မာအတိုင်းဝိုင်းမှာလည်းစိုးရိမ်နေကြပါတယ်။အသွာအလာနေထိုင်ဂရုစိုက်ကြဖို့မြန်မာအလို့သမားအရေးလုံးနေသူတွေတဲ့အခုရပိုင်သတိပေးနေကြပါတယ်။အွန်လိုင်းရာဇဝတ်ဂိုင်းတွေနှိမ်နှင်းရေးပူးပေါင်းဆောင်ရွက်ဖို့တန်တိတ်ထန်ချတာကြောင့်နဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းဇန်နဝါရီလ20ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါ။နေဆက်ဖြတ်ကျော်ရာဇဝတ်မှုတွေကိုတားဆီးနိုင်ရေးဒေသတွင်းနိုင်ငံတွေနိုင်ငံတကာအတိုင်းဝိုင်းကတာဝန်ရှိသူတွေနဲ့ဆက်သွယ်ရေးလမ်းကြောင်းတည်ထောင်ဖို့လိုအပ်ကြောင်းလဲတော်လှန်ရေးဒီမိုကရေစီအင်အားစုတွေရဲ့သဘောထားအဖြစ် NUG နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။